ကုလသမဂ္ဂလူညွင့်ကောင်စီအဖွဲ့ဝင်တဲ့ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကအစ္စရေးနဲ့ပါလက်စတိုင်းပြည်ထောင်စုအစအဝင်မွတ်စလင်ကိစ္စတွေကိုအာရုံစိုက်လှုပ်ဆောင်သွားမှာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာအရေးကိုလည်းထယ်သွင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းအမန်ဒါဆေဟာတာရဲ့သတင်းစာကိုကိုကြောင်လင်ပြောပြမှာပါ။အ
င်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့လူညွင့်ကောင်စီမှာ2019ခုနှစ်ကနေပြီးတော့2020အထိအဖွဲ့ဝင်အသစ်ဖြစ်လာခဲ့ပါပြီ။အများအားဖွဲ့ဝင်မဟုတ်တဲ့အလဲကျအဖွဲ့ဝင်ဖြစ်ပါတယ်။ဒီနေရာမှာအင်ဒိုနီးရှားတာဝန်ယူခဲ့တာဒီကြိမ်နဲ့ပါဆို၄ကြိမ်ရှိပါပြီ2019ခုဇန်နဝါရီလ1ရက်နေ့ကနေပြီးတော့2020ဒီဇင်ဘာ31ရက်နေ့အထိလူမျိုးရေးကောင်စီရဲ့အလဲကျအဖွဲ့ဝင်ဖြစ်တာဝန်ယူကြမဲ့နိုင်ငံတွေထဲမှာအင်ဒိုနီးရှားအပြင်တောင်အာဖရိက၊ဘယ်လ်ဂျီယမ်၊ဒိုမီနီကန်ရီပပ်ဘလစ်နဲ့ဂျာမနီနိုင်ငံတွေလည်းပါဝင်ကြပါတယ်။ဒီတစ်နှစ်တာကာလတာဝန်ယူမဲ့အချိန်တွင်းအကြောင်းအရာ၄ခုကိုအာရုံစိုက်ပြီးတော့လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။ငြိမ်းချမ်းတဲ့ဂေဟာစနစ်ဖြစ်ပေါ်ယူတဲ့ကမ္ဘာတဝန်းတည်ငြိမ်မှုရှိရေးဒေတာရင်းအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအကြားတိုင်ပင်ညှိနှိုင်းမှုတွေကိုပို့ပြီးတော့လှုပ်ဆောင်သွားရေးနိုင်ငံတကာမှာကြုံတွေ့နေရတဲ့အကြမ်းဖက်ဝါဒကိုရင်ဆိုင်ဖြေရှင်းရေးနဲ့ကမ္ဘာနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံအဖြစ်ထူထောင်သွားရေးလိုပဲဖြစ်တယ်လို့ဆိုပါတယ
်။ Indonesia adalah menurunkan ketika ada misalnya ada negara lain.
ဒီကိစ္စရပြင်ပါလက်စတိုင်းအရေးကိုလည်း Indonesia ကအာရုံစိုက်သွားမှာပါ။ Israel Palestine ပဋိပက္ခဖြေရှင်းရေးမှာတချို့နိုင်ငံတွေကကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုစန့်ကျင်ပြီးသူတို့ရဲ့ရည်တည်ချက်တွေပြောင်းလဲသွားတဲ့အပေါ် Indonesia ကစိတ်ကြီးစိုးရိမ်နေပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီမှာ Indonesia နိုင်ငံကတာဝန်ယူခွင့်ရတာဟာ Indonesia နိုင်ငံအတွက်တင်အရေးကြီးတာမဟုတ်ဘဲ Indonesia နိုင်ငံနဲ့နိုင်ငံရေးအကျိုးစီးပွားတွေခက်ဆင်ဆင်ရှိနေတဲ့နိုင်ငံတွေအတွက်လည်းအရေးကြီးတဲ့အကြောင်းCSIS လို့ခေါ်တဲ့ဂျကာတာမြို့ကမဟာဗျူဟာလေးလာရေးအဖွဲ့ရဲ့သူတည်ပြီး Fitri Bintan Timua ကပြောပါလေ
။ Yeah, clearly keuntungannya juga Indonesia bisa mendorong misalnya
Sumatra, Islamic နိုင်ငံတွေနဲ့အင်အားအလင်းလက်ရှိတဲ့နိုင်ငံတွေအတွက် Indonesia ကဂျာဂါနီဝင်ပြီးအားပေးတိုက်တွန်းမှုတွေလုပ်နိုင်တာကအရေးကြီးပါလေ။ Palestine, Syria နဲ့မြန်မာနိုင်ငံတို့လိုကိစ္စတွေမှာသဘောတူညီချက်တစ်ခုကိုကင်တွယ်ပြီးလှုပ်ဆောင်သွားနိုင်ပါလေ။
မြန်မာနိုင်ငံရဲ့ဝင်ညာပြိပကကိုဖြည့်ရှင်းရေးမှာအင်ဒိုနီးရှားနိုင်ငံအနေနဲ့တစ်စိတ်တစ်ပိုင်းအားဖြင့်ပါဝင်လှုပ်ဆောင်ရတဲ့အကြောင်းကိုအင်ဒိုနီးရှားတက်တူနိုင်ငံတကာဥပဒေပါမောက္ခဟစ်မာဟန်တိုဂျူအနာကလည်းပြောပါတယ
်
ဝင်ညာကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ပါဝင်ပတ်သက်မှုကဘလောက်အလေးနဲ့ရှိတယ်လဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်ဒေတာရင်းအဖွဲ့အစည်းတွေအချင်းချင်းကြားမှာကျွန်တော်တို့ဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ထားပါတယ်အာဆီယံအဖွဲ့ကကြိုးစားခဲ့တာရှိတယ်ဆိုပေမဲ့လည်းမအောင်မြင်ပါဘူးရိုဟင်ဂျာအရေးဖြေရှင်းဖို့နိုင်ငံတကာဆွေးနွေးပွဲတစ်ခုလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ
်အာဆီယံအဖွဲ့မှာသူများပြည်တွင်းရေးကိုဝင်ပြီးတော့မဆွဖက်ရေးဆိုတဲ့မူရှိနေပြီးတော့ပြဿနာတစ်ခုခုကိုဖြေရှင်းရေးမှာအဖွဲ့ဝင်တွေရဲ့ဘုံသဘောတူညီချက်ရဖို့လိုတဲ့ကိစ္စကပြဿနာလို့ပမောက္ခဂျိုဝနာကမြင်ပါတယ်ရိုဟင်ဂျာချက်တဲကိုကုလသမဂ္ဂကဝင်ပြီးတော့ဖြေရှင်းဖို့ဆုံးဖြတ်တဲ့အခါမှာအင်ဒိုနီးရှားကဂျာဂန်အနေနဲ့ဆောင်ရွက်ပေးနိုင်တယ်အာဆီယံဒေတာတွင်းနိုင်ငံတွေအကြားမှာပဲရိုဟင်ဂျာရေးကိုကြားကဝင်ပြီးတော့ဖြည့်ရှင်းပေးနိုင်တယ်။အင်ဒိုနီးရှားအနေနဲ့အာဆီယံဒေတာတွင်ချင်းကပ်မှုပုံစံတစ်မျိုးဖန်တီးပြီးတော့လှုပ်ဆောင်နိုင်တယ်လို့ CSIS အဖွဲ့ကသုတေသီတီမူဝါကယူဆပါတယ်။အခုဆိုကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှာအာဆီယံအဖွဲ့ကဆိုရင်အင်ဒိုနီးရှားတနိုင်ငံပဲအလဲကျအဖွဲ့ဝင်ဖြစ်ရှိနေတာကြောင့်ရိုဟင်ဂျာရေးမှာအာဆီယံအဖွဲ့အတွင်းအင်ဒိုနီးရှားကိုခေါင်းဆောင်နေရာမှာထားပြီးသဘောတူညီချက်တစ်ခုရလာအောင်လုပ်ဖို့ပို့ပြီးတော့လဲကူနိုင်တယ်။ဒီကိစ္စကိုလုံခြုံရေးကောင်စီမှာအင်ဒိုနီးရှားကတိုက်တွန်းစည်းရုံးနိုင်လိမ့်မယ်လို့လည်းဂျကာတာမြို့ CSIS အဖွဲ့ကသူတေတီဖက်ထရီတီမူဝါကပြောပါတယ်